ကိုဗစ်ရောဂါထိန်းချုပ်ရေးတင်းကြပ်တဲ့ကန့်သတ်ချက်တွေအပေါ်မကျေနပ်ရတာကအစိုးရဘောစန့်ကျင်ဆန္ဒပြနေတာတွေကိုနှင်းနှင်းမဲ့အကြောင်းအာဏာရတရုတ်ကွန်မြူနစ်ပါတီကပြောကြားလိုက်ပါတယ်။နိုင်ငံတော်ပိုင်းကွန်ဂျိုးမြို့မှာဆန္ဒပြသူတွေနဲ့ရဲတွေကြားရိုးရင်းစံကတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာပဲရန်လိုတဲ့အင်အားစုတွေရဲ့အဖြစ်အမှောက်လုပ်ရက်တွေအဖြစ်ရည်ညွှန်းပြီးပ 5ခုမှာစန့်ကျင်ဆန္ဒပြပွဲတွေဖြစ်လာပြီးအစိုးရကအင်အားသုံးဖြိုခွဲသွားမယ်လို့ကွန်မြူနစ်ပါတီကကြေညာချက်မှာဖော်ပြပါတယ်။ဗိုလ်ဒုနေ့ကဘေကျင်းမြို့လမ်းမတွေမှာရာချီတဲ့ SUV ကားတွေကြီးကားကားတွေနဲ့လုံခြုံရေးတင်းကျပ်ထားပြီးဆန္ဒပြပွဲမှာပါဝင်ခဲ့ခြင်းရှိမရှိဆိုတာကိုရဲတွေနဲ့တရုတ်အရန်စစ်တပ်ကလမ်းသွားလမ်းလာတွေရဲ့မှတ်ပုံတင်ကပ်ပြားနဲ့မိုဘိုင်းဖုန်းတွေကဓာတ်ပုံတွေကိုစစ်ဆေးပါတယ်။ဆန္ဒပြသူတချို့ကတော့နောက်ထပ်သက်တမ်း5နှစ်အတွက်အော်တိုဘာလာတဲ့ပြန်လဲရွေးကောက်ခံထားရတဲ့သမ္မတရှီချင်းပင်နှုတ်ထွက်ပေးဖို့တောင်းဆိုကြပါတယ်။ဒါပေမဲ့လည်းလူအသက်တည်ဆုံးမှုကိုကာကွယ်ဖို့တင်းကျပ်တဲ့ကိုဗစ်မူဝါဒကိုချမှတ်လှုပ်ဆောင်ခဲ့တာသာဖြစ်တယ်လို့တရုတ်အစိုးရကကာကွယ်ပြောဆိုနေပါတယ်ခင်ဗျာ။